ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာတနင်္ဂနွေနေ့ကတော့ဘန်ကောက်မြို့ရဲ့အချမ်းသာဆုံးလူရဲရဲကွက်တွေထဲစင်ခန်းကားတွေနဲ့လှည့်လည်ပြီးတော့ဝဉ္ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြပါတယ်။ထိုင်းအစိုးရအနေနဲ့ဆိုးဝါးလာတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကိုရောနိုင်ငံရေးဆန္ဒပြပွဲတွေနဲ့ပါအချက်အတဲနှမျိုးနဲ့တပြိုင်တည်းရင်ဆိုင်နေရတာပါ။အစိုးရကလူစုလူဝေးမလို့ရတာမြချက်ကိုဆန့်ကျင်အခံပြီးတော့စုယုံလာကြတဲ့ထောင်နဲ့ချီတဲ့လူငယ်လူရွယ်တွေကအစိုးရရဲ့ကာကွယ်ဆေးထိုးနှံမှုကြံ့ကြာနေကြတဲ့အပေါ်မှာလည်းစိတ်ဆိုးသောတာထွက်နေကြပါတယ်။ထိုင်းနိုင်ငံမှာနိုင်ငံလူရွယ်ရဲ့600ခန့်လုံးကိုပဲကာကွယ်ဆေးအပြည့်ထိုးရပါသေးတယ်။ဆနာပြသူတွေကိုထိုင်းရဲတို့ကမြေယူပုံတွေရဘာကြီးဆန်တွေနဲ့ပါစနစ်နေ့ကဖြိုခွင်းခဲ့တာပါ။တနင်္ဂနွေနေ့ကဘန်ကောက်မြို့ကတောင်လောအရက်မှာကားတွေနဲ့ဆနာပြပွဲကိုတော့ထိုင်းဝန်ကြီးချုပ်ကိုအရင်တုန်းကသစ္စာခံခဲ့တဲ့သဘောထားတင်မာသူတနတ်တနာကီတရာမူရီကဦးဆောင်ခဲ့ပါတယ်။တရက်ကွက်ဟာထိုင်းဝန်ကြီးချုပ်ချန်အိုချာရဲ့ Conservative Party ကိုအမခံထောက်ခံတဲ့နိုင်ငံရေးမဟာမိတ်တွေနေတဲ့နေရာလေးဖြစ်ပါတယ်။